င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကျူးစွာရဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီအကူပြောင်းတဲ့စစ်ဖက်ခံကြတာပါမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူပြောင်းကာလမှာခိုင်မာအားကောင်းတဲ့ institution ဆိုလို့ရှိရင်တက်မလို့တခုပဲရှိတယ်ဆိုပြီးတော့ဒီစစ်ဖက်သတင်းစာရှင်းလင်းပွဲတခုမှာတာဝန်ရှိသူတွေကပြောခဲ့ပါတယ်ဒါကြောင့်လည်းပဲတည်ငြိမ်တဲ့အကူပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်ဆိုပြီးတော့သူကပြောနေပါတယ်ဒါမဲ့လို့ဒီမိုကရေစီရဲ့အသက်လွတ်တော်အတွင်းမှာရွေးကောက်ခံမဟုတ်ဘဲနဲ့စစ်တပ်ကုစရီပါဝင်နေတဲ့အပေါ်မှာမကြည်လည်မှုတွေဒီအပေါ်မှာပြစ်ဆင်လိုမှုတွေကလည်းရှိနေတာပါ။ဒါကြောင့်မလို့ဒီနေ့ဆွေးနွေးပွဲမှာဒီမြန်မာနိုင်ငံဒီမိုကရေစီအကူပြောင်းမှာတက်မတော်ရဲ့ခန့်ကဏ္ဍနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။2ဦးဆုံးကတော့ဒေသဆရာတွေပါပဲ။ပထမတူကတော့ဒေသဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ဒီနိုင်ငံရေးဆောင်မတွေလည်းရည်တယ်နိုင်ငံရေးလှလာသူတူလည်းဖြစ်ပါတယ်ကိုသီဟာသွေးပါနှစ်ဦးစလုံးလီလိုက်ပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ဒါမဲ့အရင်ဆုံးတော့တနေ့ကသင်းသာရှင်းလင်းပွဲစစ်တပ်မတော်သင်းသာရှင်းလင်းပွဲမှာဗိုလ်ချုပ်စိုးနိုင်ဦးကနေပြီးတော့ဒီတပ်မတော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောသွားတာရှိပါခင်ဗျာအဲ့ဒါလေးအရင်ဖွင့်ပြပါမယ်
ဒီလိုဒီလိုဖြစ်နေတဲ့အခါကြောင်းတဲ့ကာလမှာတီအိုလီကဒီလိုက institution ခိုင်မာအောင်လုပ်တယ်။ဒီနေ့မှာတကယ်တမ်းခိုင်မာအောင်တဲ့ institution ဆိုတော့ဘောစေတော့တက်မလို့တူတယ်။အဲ့တော့ဒီလိုမျိုးပြောရတာလည်းဒီလိုခဏအမမြင်ရတယ်လို့ပြောတော့ဒါမှမဟုတ်စာနာရေးအားကောင်းအောင်ဒီမှာတော့ဘောစေဒီလိုအပေါ်မှာလည်းဒီလိုလုပ်တာတို့ကြောင်းတဲ့ကာလမှာအလုံးရဲ့ညာအလုံးရဲ့ညာပြီလာမှာဟုတ်လားဒီလိုလေးစီညာညာပေါင်းပြီးတင်းဆောင်တော့ပေါင်းပြီးရောက်ဖို့တဲ့ဒီရောင်ထင်းချောင်းပေးနေရဲဆိုတဲ့ဒီစက်ဆက်ဆက်ပြေချင်ပါလေနောက်တစ်ခါဒီကမ်းကမ်းလေးလည်းကဖွဲ့စည်းနေတယ်လေမရှိတော့ဘူးငင်းချက်သွားတယ်ဆက်လို့ဗမာပြည်ကိုလွှတ်ထားတယ်ဒါလို့ဒီကမ်းကမ်းကနိုင်ငံရေးအရေးဒီဆုတ်ဆောင်မှုစီစဉ်
ဒါတော့မြန်မာစစ်တပ်ရဲ့ဒီသတင်းမှန်ရှင်းလင်းရေးဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်စိုးနိုင်ဦးပြောသွားတာပါအဓိကသူပြောရတဲ့အထက်မှာလက်ရှိဒီမြန်မာနိုင်ငံမှာဒီမိုကရေစီကူးပြောင်းရေးအတွက်ခိုင်မာအားကောင်းတဲ့ institution ကတက်မလို့တခုပဲရှိတယ်ဆိုတဲ့အမြင်ပေါ့နော်ဒါနဲ့ပတ်သက်လို့ကျွန်တော်ဦးစီသူအောင်မြင့်ကိုအရင်ဆုံးသူ့ရဲ့သဘောထားမေးချင်ပါတယ်ကိုစီသူရဲ့ဒီတုံ့ပြန်ဒါနဲ့ပတ်သက်လို့တုံ့ပြန်ချက်ကိုစီသူသဘောထားသိချင်ပါတယ်ခင်ဗျာ
အဲ့ဒီဥစ္စာကကျွန်တော်ဟိုတူးချင်းအမြင်ရဆိုရင်မမှန်ပါဘူးဟုတ်ပါလေဆိုတဲ့ခါကျတော့ဟိုခိုင်မာအားကောင်းတဲ့ institution ဆိုတာဘာကိုခေါ်တာလဲဥမာလောလောဆယ်မှာဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရှိတယ်ပြီးတော့အစိုးရရန်တရားတွေပါလည်းရှိပါတယ်အဲ့တော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်ဒါကရွေးကောက်ပွဲရလတ်ကိုပဲကြည့်ပြီးဖြစ်စေတခြားသောဟိုရလတ်ကိုပေါ့နော်ကြည့်ပြီးဖြစ်စေနှစ်ပေါင်းများစွာတည်တံ့ခိုင်မြဲနေတာကိုပဲကြည့်ပြီးဖြစ်စေအင်တာမဟိုခိုင်မာတဲ့ပါတီကြီးတစ်ခုအနေနဲ့ဒီလူထောက်ခံတဲ့ပါတီကြီးတစ်ခုအနေနဲ့ရှိနေတာပဲအဲ့ဒီခါကျတော့ဒီဒီမိုကရေစီအကူအပြောင်းမှာဟိုဘာကအရေးကြီးတာလဲ။ဘာကအရေးကြီးတာလဲဆိုတော့ပြည်သူလူထုရဲ့လူရင်းဆန္ဒကိုအကောင့်ထဲပေါ်ပေးဖို့ဆိုတဲ့ဥစ္စာပေါ့။အဲ့ဒါကပို့ပြီးတော့အရေးကြီးတယ်လို့ထင်ပါတယ်။အဲ့ဒီခါကျတော့ဟိုတပ်မတော်ကဝင်ပြီးတော့မှခိမ့်မှဖြစ်ရမယ်။တပ်မတော်ကဝင်ပြီးတော့ပါမှဖြစ်ရမယ်ဆိုတာတက်ကိုပို့ပြီးတော့ကောင်းတာကတော့ဟိုဒီမိုကရေစီခိုင်မာအားကောင်းမှုဆက်ပြီးပြည်တော်စုပေါ်ပေါက်လာဖို့မှာတပ်မတော်ကဘယ်နေရာကမှမစိုးပါဝင်မယ်ဆိုတဲ့ဟုတ်အပြောဆိုမျိုးသဘောထားမျိုးကတော့ပုံပြီးသိတော်မယ်လို့ဆိုတော့ကျွန်တော်တို့အဲ့လိုထင်ပါတယ
်ဟုတ်ကဲ့ဒါနဲ့တစ်ဆက်သေးပဲငင်းငိုင်းနဲ့ပတ်သက်လို့သူတို့သဘောထားလဲပြောသွားပါတာရှိပါတယ်ခင်ဗျာတကယ်တမ်းညောင်နိုင်ငံမှာလက်နက်ကင်ဖွဲ့စည်းတွေအဓိကတော့เนาะသဘုံဖွဲ့စည်းတွေမရှိတော့မှပဲတက်မလို့ကနိုင်ငံကြီးကစုခွာမယ်ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကတော့တကယ်လက်တွေ့ကြရလားဘယ်လောက်ထိမှန်ကန်ရလားကိုစီသူရအမြင်သိချင်ပါတယ
်ကျွန်တော်တူးကြီးအမြင်ဆိုအဲ့ဒါကမှားယူတဲ့အမြင်ပါဘာဖြစ်လို့မှားယူတယ်လို့ကျွန်တော်ကထင်မြင်တယ်လဲဆိုရင်လက်ရှိတမတော်ခေါင်းဆောင်တွေကဟိုအရှိမရှိထားတဲ့စစ်အာဏာရှင်တွေရဲ့ဟိုလွဲမှားတဲ့အယူဆတွေပြောဆိုထားတာတွေကိုသူတို့ကအဲ့ဒါနားယောင်နေကြတယ်ဟိုတမတော်ကသာမရှိရင်တိုင်းပြည်ကြီးကတခါတည်းဟိုပါလဲကြောက်ခဲကိုကြသွားမယ်အနောက်နိုင်ငံတွေရဲ့လွှမ်းမိုးမှုခံရမယ်နယ်ချဲ့တွေရဲ့လက်အောက်ရောက်သွားမယ်ပါညာဆိုပြီးတော့မှအဲ့ဒါလိုမျိုးဝါရမှိုင်းတိုက်ထားပြီးတော့မှအဲ့လိုဖြစ်တာပါတကယ်တကယ်ကြတော့ဟိုအဲ့လိုဟိုတကယ်အဖြစ်မှန်ကတော့အဲ့လိုမဟုတ်ပါဘူးအဲ့တော့တမတော်ကရက်ဒီယာမှာတခုသေးပါပဲတိုင်းပြည်မှာဒီမိုကရေစီထွန်းကားဖို့ကောင်းတဲ့အပြောင်းအလဲတွေဖြစ်လာဖို့မှာကြာရနေရာကနေနေမယ်ဆိုတဲ့အခါကျရင်ပြည်လူထုကရွေးကောက်တင်မြှောက်တဲ့ပြည်သူကိုယ်စားလှယ်တွေရဲ့ဟိုသဘောထားနဲ့ထပ်ထည့်ကြတဲ့ဟာမျိုးတွေလုပ်ပြီးတော့မှနိုင်ငံတကာမှာဆိုရင်လည်းတမတော်ဆိုတဲ့ဥစ္စာက တကယ်တော့တမလို့ကတမလို့နေရာမှာနေရဆိုရင်ခုနကအနေထားမျိုးတွေဘာမှဖြစ်လာစရာအကြောင်းမရှိပါဘူးတကယ်တော့ခုနကပြောတဲ့အနေထားကဟိုလွဲမှားတဲ့အယူဆတွေကိုလက်ခံထားတဲ့လူပဲကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစီအောင်မြင့်ခဏဒီလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ကိုတရားသွေးကိုမေးချင်ပါတယ်ကိုတရားသွေးခုနကပြောသွားတဲ့အထက်မှာမြန်မာနိုင်ငံမှာတကယ်တမ်းဒီမိုကရေစီရတည်ငြိမ်တဲ့အသွင်ကူးပြောင်းရေးဖြစ်ဖို့အတွက်စစ်တပ်ရဲ့ပါဝင်မှုကတစုံတရာရှိရမယ်ဆိုတဲ့အမြင်ပေါ့နော်သူတို့ဘက်ကအမြင်ကိုတရားသွေးရဲ့အမြင်လည်းသိချင်ပါတယ
်ဟုတ်ပါကျွန်တော်တို့ဒီဒါလည်းရပြီကျွန်တော်တိတ်မကြခင်ပါပဲကောကျွန်တော်တို့ဒီပါလီမန်ဒီမိုကရေစီစနစ်ကိုထူထောင်နေစဉ်ကာလမှာပဲကျွန်တော်တို့စနစ်တော်ရောက်သွားတဲ့အချိန်မှာကျွန်တော်တို့နိုင်ငံအခြေအနေတွေကိုပြည့်ပြည့်ပြည့်စစ်တပ်ကစပြီးအာဏာယူလိုက်တာဒီလိုကြီးပေါ့ဗျာဆိုတော့ဟိုဒီလိုအခြေအနေမျိုးမှာဟိုကျွန်တော်တို့တောက်လျှောက်ပေါ့နော်တမရောကနေပြီးတော့ဟလာသူ့ကိုသူထူထောင်လာခဲ့တယ်ဗျာဆိုတော့အဲ့ဒီမှာသူ့ကိုသူလည်းဆိုတော့ပြောသလို institution တစ်ခုလိုမျိုးဟိုတင်စားပြီးခေါ်တာပေါ့အမှန်တော့ဟိုကျွန်တော်တို့အမြင်ကတော့ဘုလင်ပြောရင်နိုင်ငံတော်အာဏာကိုလည်းယူထားတယ်ဟလာနိုင်ငံရေးရလည်းဘာမှစိတ်ပူစရာမရှိဘူးဘတ်ဂျက်ရလည်းစိတ်ပူစရာမရှိဘူးဘေးတော့ဝင်ကြီးမှရှိတယ်နိုင်ငံမျိုးချိန်ပြီးတော့သူ့ကိုသူတိဆောက်သွားတော့ဖြစ်တယ်ပြောတော့မလို့သူ့ရဲ့တကူရင်ကျွန်တော်တက်မတော်ကိုတိဆောက်ရတယ်နောက်တစ်ခါလက်သွေးဖို့လည်းကျွန်တော်တို့ဒီပါပြည်ရင်းစစ်တွေရှိတယ်ဆိုတော့ဒီဖွဲ့စည်းရကျွန်တော်တို့ဒီနှစ်ပေါင်းအများဆိုပါတော့နိုင်ငံရေးပါရောကျွန်တော်တို့ဒီတကယ်ကိုခြေကုပ်ကလာရထားတာကျွန်တော်တို့အမြင့်တွေနေတာမဆန်းဘူးဗျ။ဒါကို institution ကောင်းတယ်ဆိုတော့ကျွန်တော်ကမမြင်ဘူး။နောက်တစ်ချက်ကတက်မတော်ကလည်းဒီပေါက်ပွားလာတယ်ကျွန်တော်တို့ဒီ massive channel landscape party တခုရှိတယ်။နောက်တစ်ခါကြန့်ခိုင်ရှိတယ်။သူတို့တွေသူမအောင်မြင်ဘူးဗျ။တော်ဒီမနောစကြလေလမ်းနဲ့ပါလီကိုလည်းကြာဆုံးသွားတယ်။ဒါပြ institution တကယ်ကောင်းရရင်သူတို့ကနေပြီးတော့ပေါက်ဖွားလာတဲ့ပါလီတွေကလည်းကောင်းရမှာပေါ့နော်မကောင်းဘူးကြာ။အဲ့တော့ဒါကဟိုပထမကဟိုဘယ်လိုခေါ်မလဲဟိုဟိုမခိုင်ပါတဲ့ယူဆတစ်ခုပါ။အဲအဲ့ဒီမှာကျွန်တော်တို့မြန်မာကျွန်တော်နိုင်ငံကြီးအပြောင်းလဲမှာတမတော်ပါမကျွန်တော်တည်ငြိမ်မယ်ဆိုတဲ့ကိစ္စကကျွန်တော်ဆက်ပြီးဆွေးနွေးရမှာဆိုရှင်တမတော်ပါမတည်ငြိမ်မယ်ဆိုတော့တဝက်တော်မှန်တယ်ကတဝက်ကကျတော့ဘယ်လိုပါလဲဆိုတော့တဝက်ကမှန်တယ်ဆိုတော့ကသူတို့ကတော့တမတော်ကတော့ကျွန်တော်တို့ဒီအပြောင်းလဲကိုไซบาร์ละบาร์เนี่ยตรุโกไนท์ก็นี่ပြီးတော့ဟိုအိမ်မက်တစ်ခုရဲ့ဝိုင်းမက်ပြီးတော့ပေါ့เนาะကျွန်တော်ဒီဘက်ကတခြားအရာစုတွေအိမ်မက်တစ်ခုထဲမှာရှိပြီးဝိုင်းမက်ပြီးတော့ကျွန်တော်ဒီအားလုံးပြောင်းလဲနေတဲ့ Federal Democracy စနစ်ကိုဥတည်ကြမယ်အဲ့တော့ကိုအဖြေရှာမယ်ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့ဒါဖြစ်နိုင်တယ်ပေါ့ဗျာသူတို့ပါတယ်ကိုဖြစ်နိုင်အဲ့တော့ပြဿနာအဲ့လိုမဟုတ်ပဲねသူတို့ပါနေတာကိုကပြဿနာဖြစ်နေတယ်ကိုကဆိုတော့တော့ဝက်မှန်တော့ဝက်မှားပါဆိုတော့ကျွန်တော်ပြောချင်တာကတော့အဓိကတမတော်ပါပြီးတော့ကျွန်တော်တို့တကယ်ပြည်နေတဲ့အကြောင်းလဲဖြစ်မှာဆိုရင်တမတော်ကိုလိုက်ကတကယ်ကိုလက်တွေ့ကျွန်တော်ဒီဒီမိုကရက်တစ်ကျွန်တော်ဖက်ဒရယ်စနစ်ကိုအားလုံးအတူအိမ်မက်မဖို့လို့ရယ်သူကအခုတစ်ချိန်မှာကျွန်တော်အယူဆပြောရဲတစ်ချိန်လုံးကျွန်တော်ဖက်ဒရယ်စနစ်ကိုခွဲတဲ့အချိန်တွေကျွန်တော်ပြောပြီးတော့လက်ခံပြီးတော့ကျွန်တော်စန့်ကျင်လုပ်ကံခဲ့တာအခုမှရောင်ရောင်လေးလက်ခံတဲ့အဆင့်ပဲရှိသေးတယ်ဆိုတော့တို့လည်းကျွန်တော်ထင်တယ်တကယ်မယုံကြည်သေးလို့တုံ့ဆုံနေလို့ထင်တယ်အဲ့တော့ကျွန်တော်အမြင်ပြောရတယ်ကျွန်တော်အချက်တည်းအားလုံးကလည်းရုံးထွက်ဖို့ဆိုလို့ရှိလို့ရှင်လက်ရှိတိုင်းရင်းသားရဲ့ဒီမိုကရက်တစ်အင်အားစုရဲ့တက်မတော်ရဲ့ကျွန်တော်ချစ်ကျွန်တော်တန်းကြီးကိုဘလို့ထူထောင်လဲဆိုတဲ့အိမ်မက်ကိုအတူတူမက်ဖို့အတူတူဖြည့်ပြီးတော့မှအဲ့ဒီအချိန်မှာဘာတွေပြုတင်မယ်ဘလို့သွားမယ်ဆိုတော့ဒီမှာကျွန်တော်ပြည်ငင်းတဲ့အခက်နိုင်ငံရေးကိုသွားမယ်မဟုတ်ဘူးဆိုလို့ရှိရင်ပါနေတာကကျွန်တော်တို့အောင်မြင်တယ်ဆိုပါနေတာကအခက်ခဲလည်းဖြစ်နေတယ
်ဟုတ်ကဲ့ကျွန်တော်တခုမေးချင်တာကအရင်တော့ကတက်မတော်ခေါင်းဆောင်တွေကပြောတယ်သူတို့အနေနဲ့သူတို့အနေနဲ့နိုင်ငံရေးမှာပါရွေးမယ်လေအစိုးရရဲ့သမ္မတရဲ့အောက်ချုပ်မှုအောက်မှာပဲသူရဲ့ဒီ comment အောက်မှာပဲသူတို့ရှိရဲဆိုတဲ့သဘောမျိုးပြောတာရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဒေသရှင်လေးဘွဲမှာသူတို့ပြောတဲ့တုံးကနည်းနည်းလေးပြောင်းလာတော့အစိုးရနဲ့စစ်တပ်နဲ့ကွာမှုကပိုကြီးလာတဲ့အနေအထားမျိုးတွေ့နေရပြီလား
ဟုတ်ကြီးရတော့ပြည်သားတော့ပေါ့တော့ကျွန်တော်တို့မှာဗျာဒီကိစ္စနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့အများကြီးပြောကြရရှိတယ်ဆိုတော့ကျွန်တော်တို့ကလည်းဟိုဒီဖြစ်စဉ်เนี่ยဟိုရှင်းရှင်းပြောရရင်ဗျာ2015ရွေးကောက်ပွဲမှာ energy က landslide နိုင်တော့အချိန်မှာအချိန်ပြတ်ပြို့ဗျာအဲ့တော့တနည်းသုံးနေမှာ energy ကဒီကျွန်တော်တို့ဒီတိုင်းပြည်ကွန်ပျူတာတွေနဲ့ပတ်သက်ပြီး struggle လုပ်လာတဲ့အနေသားကခင်တော့မပေါက်တာရဲ့နောက်တစ်ခါကျွန်တော်တို့ခိုင်ကိစ္စပေါ်လာရဲ့ကြတော့အဲ့လိုမျိုးကျွန်တော်တို့အချိန်လေးဖတ်ဖတ်ကနေပြီးတော့ကျွန်တော်တို့ဒီအားလုံးပြည်သူလူထုရောပေါ့နော်နောက်တစ်ခါဒီကျွန်တော်တို့ဒီမျိုးသား democracy ဖွဲ့ချုပ်အစိုးရရောခင်တော့မတော်နိုင်တဲ့အပေါ်မှာတစ်ဖက်ကအဲ2020အိမ်မက်ပြန်မက်လာတာလည်းသက်သနာတည်းရဲ့အဲ့တော့ကျောင်းမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီမှာဟိုအချိန်နဲ့ကျွန်တော်တို့တိုင်းပြည်ရဲ့အနေထားကနိုင်ငံရဲ့အနေထားကြောင်းလဲနေတယ်ဆိုတော့ဟိုအဲ့ဒီမှာလည်းဟိုတက်မတော်ပထမတော့ကျွန်တော်တို့ဒီဘောလဒီမိုစီအဖွဲ့ချုပ်အစိုးရကိုစူညီရမယ်အနေထားနောက်တော့ကရခိုင်အတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့ရခိုင်တပ်မတော်အတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့အတူတူရမှာဖြစ်မယ်မဟုတ်ဘူးဆိုလို့ရှိရင်ဒီပြည်ပဖြစ်အားတွေကကျွန်တော်တို့တက်မတော်ပဲပတ်သက်ခွဲပြီးလာတယ်အနေထားတွေရှိတဲ့အချိန်မှာတမျိုးပဲနောက်တော့နိုင်ငံရေးကို2020ဆိုအိမ်မက်မလိုက်တဲ့ခါကျတော့တခါအခြေခံဥပဒေပြုပြင်ပြင်ဆင်ဆိုတဲ့အရင်ကျွန်တော်တို့တိုက်ပတ်ခဲ့တဲ့နိုင်ငံရေးအလားတက်တနာကြီးကြံရောက်လာတဲ့ခါကျတော့သူ့ရဲ့ future နဲ့သူ့ရဲ့အနာဂတ်ကိုပြန်ဆင်းထားတဲ့ခါကျတော့သူ့ရဲ့အဲစိတ်ကူးကတမျိုးဖြစ်ပြီးတော့တင်းမာဖို့တခါပြန်ပေါ်လာတယ်ဆိုတော့ကျွန်တော်ပြောချင်တာရခိုင်ကိစ္စလောက်ထိမှာကျွန်တော်တို့တက်မလို့လည်းအဆိုးရရလည်းအတော်ချင်းကတ်တဲ့အနေအထားရှိပေမဲ့ဒီကဥပဒေပြင်ရေးဆိုတဲ့အချိန်နဲ့ကျွန်တော် 2020 ကိုမျှော်တည့်တဲ့ကာလလည်းရောက်လာရောက်ပေါ့တခါဟိုဘယ်လိုဖော်မယ်ကြီးပြန်ချသွားတဲ့အနေအထားမျိုးရှိတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကအဲ့လိုမျိုးခုံနေကြဟုတ်
ဟုတ်ကဲ့ကျွန်တော်ကိုစီသူအောင်မြတ်ကိုပြန်မေးချင်ပါတယ်အရက်ဖက်စစ်ဖက်ဆက်ဆံရေးကိစ္စပါ အခုနေထားရပြောမယ်ဆိုရင်အာနာယအန်ဒီပါတီကဖွဲ့စည်းပုံပြင်ရေးစပြောတာနဲ့ခုနလိုမျိုးသတင်းစာရှင်းလင်းပွဲတွေမှာတမရိုရဲ့အနေထားတမရိုရဲ့အခန့်ကဏ္ဍတွေပါပြောလာတဲ့အနေထားမျိုးရှိလာတယ်။နောက်2020ယူကောက်ပွဲကလည်းနီးလာပြီ။အဲ့တော့ဒီလိုအနေထားမျိုးရဆိုရင်ရက်ဖက်စစ်ဖက်ဆက်ဆံရေးအထူးဖြင့်ရက်သားအဒီအစိုးရပိုင်းနဲ့တမရိုနဲ့ဆက်ဆံရေးကလာမယ့်အချိန်ဒီမှာစိုးရိမ်စရာများရောရှိပါလား
။အဲ့စိုးရိမ်စရာကတော့ဟိုကျွန်တော်ဒီမှာအချိန်တိုင်းရှိနေတယ်။ဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုလက်ရှိတမရိုစစ်ကောင်းဆောင်တွေကဟိုကျွန်တော်တို့တချို့တော်တော်များကဘာခေါ်လဲဆိုတော့တိုင်းပြည်မှာအနာဂတ်ကောင်းမှုပေါ့နော်ခုနကတော့လို့တမ်ဘရော်နဲ့ဒီတာမန်ပြည်သူတွေဆက်ဆံရေးကောင်းမှုဆိုပြီးတော့မှဟိုစကားကြီးပြောတဲ့ခါကျရင်ဟိုအများကြီးထိမ့်သိမ့်ပြီးတော့မှပြောနေကြတယ်အဲ့လိုမျိုးဟိုမထိမ့်သိမ့်နဲ့အမှန်တိုင်းပါညာပြောမယ်ဆိုရင်အဲကျွန်တော်တို့တွေကဘာဖြစ်နေလဲဆိုတော့ဒီတိုင်းပြည်မှာအဲတမ်ဘရော်လက်ရှိစစ်ကောင်းဆောင်တွေအရင်စစ်အာဏာရှင်တွေတွားတဲ့လမ်းကြောင်းကိုပြန်ပြီးတော့လိုက်မလားစစ်အာဏာတွေပြန်သိမ်းမလားအဲဒီမိုကရေစီလမ်းကြောင်းကိုသူတကယ်ပဲဖေးချဟိုဝိုင်းပြီးတော့မှလိုက်ပါရှောက်မလားဆိုတာအများကြီးစိုးရိမ်ရတဲ့အနေအထားရှိနေတယ်။အဲ့ဒီအနေအထားကြီးကအခုတည်းကမပြတ်ပြေသွားဘူး။ဒါပုံမှန်လေးပြောတာ။ဒီပုံမှန်လေးပြောတဲ့ဥစ္စာဒါအမှန်ကိုဒါဒီတိုင်းပဲပြောတာ။အဲ့ဒီဥစ္စာတွေကိုကျွန်တော်တို့ရှိနေတဲ့တပ်မတော်ခေါင်းဆောင်တွေလည်းဟိုနားလည်ဖို့လိုတာပေါ့နော်။အဲ့တော့အဲ့ကိုယ်တော်ဆက်ဆံရေးကိစ္စပြောမယ်ဆိုရင်တပ်မတော်ပုံမှန်တည်တယ်။တပ်မတော်ကတကယ်ပဲကျွန်တော်တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်စေချင်သလား။ဒီမိုကရေစီဆက်ရပြည်တော်စုတည်ဆောက်စေချင်သလား။အဲ့ဒီအတွက်ကိုကြရအခမ်းကဏ္ဍကနေပြီးတော့မှပါဝင်သွားမယ်ဆိုရင်ဒီတိုင်းပြည်မှာအရေးကြီးဆုံးကတိုင်းပြည်ရဲ့အခြေစခင်တိုင်းပြည်ရဲ့ဟိုဟာကဆိုတာပြည်သူလူထုပဲအဲ့တော့ပြည်သူလူထုကနေပြီးတော့မှရေကောက်တင်မြောက်တဲ့အစိုးရပြည်သူလူထုကရေကောက်တင်မြောက်ထားတဲ့စစ်တော်တွေပါနေနဲ့သဟဇာတညီစွာရှေ့မှာဖွံ့ဖြိုးတိုးတက်သွားတဲ့ကမ္ဘာပေါ်ကတရားကြီးမားတဲ့နိုင်ငံကြီးတွေရဲ့အတုကိုဟိုလိုက်နာဖို့လိုတယ်အဲ့တော့ငါရှိမှဖြစ်မယ်ငါလုံးဝဖြစ်မယ်ငါမလုပ်ဘူးဆိုဒီတိုင်းပြည်ကဘာဖြစ်သွားမယ်ဆိုတဲ့စကလုံးတွေပြောပြီးတော့မှလုပ်နိုင်မယ်ဆိုရင်စစ်တဲ့အရာတဲ့ဆက်ဆံရေးကဟိုတိတ်ပြီးတော့အဆင်ပြေလာမယ်လို့တော့ကျွန်တော်မထင်ဘူး။
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ line ပေါ်မှာပင်တယ်ဆွေးနွေးသူခဏနေပြီးပါအောင်ခင်ဗျာတို့ရှင်နေလှည့်ပေးကြပါလိမ့်။အရင်ဆုံးတော့ကို slide break ကိုတူတူလေးဆွေးနွေးမြင်မြန်လို့ရပါတယ်
။ဟုတ်ကဲ့ဒီလို institution စစ်တဲ့အကောင့်ဆုံးဖြစ်တယ်ဆိုတော့မကောင်းဘူး။ဘာလို့လဲဆိုတော့အာနာနဲ့တို့အမိန့်နဲ့ခွေစီထားတဲ့ institution ကြီးကမကောင်းပါဘူးလို့ကျွန်တော်ပထမဆုံးပြောချင်တယ်။ဘာလို့လဲဆိုတော့ NAD ကအကြာကြီးတို့ဖြစ်ပြီးတော့မှအခုတက်လာတဲ့အင်ဒီယာစစ်တပ်ထက်ပိုပြီးတော့ကောင်းနေလို့ကျွန်တော်မြင်တယ်။သူငင်းချင်းရလည်းပဲသူတို့စစ်တပ်ရှိမှငင်းချင်းကောင်းနေစရဥစ္စာကတော့မဖြစ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့မထောက်ချီးလို့ရှိပုံကိုပြင်ပေးဖို့အင်ဒီယာတောင်းဆိုနေတဲ့ချိန်မှာအဲ့ဒီမျိုးမှအခွင့်ကောင်းယူပြီးတော့မှတမရောကပြင်ပေးတဲ့ဥပဒေကြီးကြီးကနေပြီးတော့မှသူတို့တစ်ခါရင်းနဲ့နောက်ဆုတ်ပေးပြီးတော့မှကာကွယ်ရေးဝင်ကြီးတစ်ခုနေရာပဲထားပြီးတော့မှဒီတိုင်းငယ်ရောကကနဲ့ဆုတ်ခွာပေးနေစီရင်တော့မင်းချင်းကြီးတွေကဘာမှလွယ်လွယ်လေးနဲ့ပြည်သူလူထုတွေကတိုက်ပေးနေစီရင်တော့အေးအေးဆေးဆေးနဲ့ငင်းချင်းရနေလို့တော့မျော်လင့်တယ်။ဒါလည်းလို့လေဆိုတော့တမရိုဆိုတာပြည်သူနဲ့ချုပ်ချင်းကပ်မြင်ဖားပဲ။နောင်ကာလမှာကျွန်တော်တို့ကဒီတမရိုကတကယ်ငြင်းအားရှိတဲ့တမရိုဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ်ကြာ
။ဟုတ်ကဲ့ကျွန်တော်ဒေါက်တာတော်ရှင်တူဖိတ်ခေါ်ကြပါလေ။ဥညွန့်လှကနေဒါနိုင်ငံကဆွေးနွေးမြေမြောင်းလို့ရပါတယ်
။ဟုတ်ကဲ့ခင်ဗျာ။မြန်မာနိုင်ငံရဲ့အတွင်ကူးပြောင်းရေးကာလမှာတမတော်ရဲ့အခမ်းကဏ္ဍဟာအနောက်ရှေ့အဟံတာဖြစ်မှုတွေလုံနေပါတယ် NLD အစိုးရကစီစဉ်နေတဲ့2008ဖွဲ့စည်းပုံပြင်ဆင်ပြောင်းလဲရေးတွေကစတင်လာတဲ့အချိန်မှာတော့ပိုပြီးတော့တိတိတသာတင်းတင်းရှားရှားဖြစ်ပေါ်လာတာကိုတွေ့ရပါတယ်စစ်တပ်ကလည်းနိုင်ငံတော်အာဏာအရရက်ကိုနှစ်ပေါင်းများစွာဆက်လက်ထိန်းထားနိုင်ဖို့ကြိုးစားနေတာကိုမြင်တွေ့နေရပါတယ်တနည်းအားဖြင့်ပြည်တွင်းမှာလက်နက်ကင်ဒေါ်လာရင်းရာစုတွေရှိနေသမျှကာလပတ်လုံးစစ်တပ်ကနိုင်ငံတော်အာဏာအရရက်ကိုပါဝင်ပတ်သက်နေမှာဖြစ်ကြောင်းစစ်တပ်အာဏာပိုင်များရဲ့ပြောကြားချက်ကိုထောက်ယူခြင်းအပြင်လည်းသိတာနိုင်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်အထူးပြောချင်တာကနိုင်ငံတကာမှာဖိနှိပ်အုပ်ချုပ်မှုတွေဖိနှိပ်ချုပ်ချယ်မှုတွေဥပဒေမဲ့ပြုမှုဆောင်ရွက်မှုတွေနဲ့နိုင်ငံသားတွေရဲ့မူလရပိုင်ခွင့်အခွင့်အရေးတွေဆုံးရှုံးနေပြီဆိုရင်တော့ဘယ်နေရာမှာမဆိုနီးမျိုးစုံနဲ့တော်လန်ဆိုင်ရင်တိုက်ပွဲဝင်နေကြတာသမိုင်းကြောင်းစဉ်လာရှိပြီးသားမှုတော်လန်ဆိုင်ကျင်တဲ့ပုံစံအမျိုးမျိုးရှိနေမယ်ဆိုတာကိုစေကောင်းဆောင်နေနားလေသဘောပေါက်စေချင်ပါတယ်။
ဟုတ်ကဲ့ဦးညွတ်လာရေးရပါပြီတို့တို့ကျွန်တော်နောက်သရရှင်တူတော့သွားတော့ဟိုစာနဲ့ရေးပို့တာပါမောင်တက်တနာအမေရိကန်နိုင်ငံပါအရွေးချက်ကမဟုတ်တဲ့တက်မတော်သားတွေကစီးရီအမြင်တက်နဲ့ဒီမိုကရေစီမဆန်တဲ့အခြေခံဥပဒေရေးဆွဲရည်ရာကနေပြီးတော့ပြင်ဆင်ရေးအထိသသိန်းတမိန်အတိုင်းလိုက်ပါနေကြတာဟာတည်ငြိမ်တဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးကိုထိန်းချပေးနေတာမဟုတ်ဘဲနဲ့နောက်ကျောင်းပြန်လှည့်ဖို့ကြိုးပမ်းနေကြတာလို့မြင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်ခိုင်မာတဲ့ institution တွေဘလောက်ရှိတယ်မရှိဘူးဆိုတာသိချင်ရင်အရွေးချက်ကမဟုတ်ဘဲနဲ့လွှတ်တော်တွေဝင်ထိုင်နေတဲ့25ရာခိုင်နှုန်းကိုရုပ်သိမ်းပြလိုက်ပါတဲ့အထင်ရှားတွေ့လာရပါလိမ့်မယ်ဆိုပြီးတော့ ဒီမောင်တတနာကနေပြီးတော့စာပုတ်ရေးသားပါတယ်တော်ရှင်တွေကတော့သူတို့ရဲ့အမြင်တွေကိုပဲအဓိကဆောင်ပေးပြီးတော့ပြောဆိုတာများပါတယ်ကျွန်တော်အဲ့တော့ကျွန်တော်မေးမြန်းချင်တယ်ကိုတီဟောက်ကိုပဲကျွန်တော်မေးမြန်းချင်ပါတယ်အဲတမ်ရိုဘက်ကအမြင်ပေါ့နော်အဓိကတော့တမ်ရိုဘက်ကလူညုံရေးအမြင်သူတို့မှရှိတော့နိုင်ငံရေးပါတီတွေနိုင်ငံရေးဖွဲ့စည်းတွေအရင်ကာလတုန်းကလည်းဒီအားနည်းချက်တွေကိုထောက်ပြပြီးတော့နိုင်ငံရေးမတည်ငြိမ်မှုတွေကိုထောက်ပြပြီးတော့တမ်ရိုကရှိနေရမယ်ကာကွယ်ရေးအတွက်လူညုံရေးအတွက်ရှိနေရမယ်ဆိုရဲအမြင်ဟာတစုံတရာသူတို့ထဲမှာသူတို့ထုတ်ပြောတိုင်းမှာကျွန်တော်သတိထားမိပါတယ်ဒါကူနိုင်ငံဖွဲ့စည်းပြည်ပကမချေဖြတ်နိုင်ဘူးလားအဲ့အမြင်ပေါ်မှာကိုတရားသွေးဘယ်လိုယူဆပါလဲ
ဟုတ်ဗျာအဓိကတော့ဒါဟုတ်ကျွန်တော်တို့ဒီ2008အခြေခံဥပဒေကိုထိုက်ခွာလဲကျွန်တော်တို့အခုမှဆန်းတက်ကာလလို့ဖြစ်နေတယ်နောက်ကပြဿနာကလည်းဒီအခြေခံဥပဒေကကျွန်တော်တို့ဒီနိုင်ငံရေးအင်အားစုတွေနဲ့အလားကျွန်တော်တို့ဒီစစ်တပ်ကိုအခြေခံတဲ့ကျွန်တော်တို့တပ်ခိုင်ရေးအင်အားစုတွေနဲ့စုံစည်းပြီးတော့နိုင်ငံရေးအတူတူလုပ်လို့ရဖို့ကျွန်တော်တို့စုံစည်းပေးတဲ့နေရာဖြစ်ဟုတ်ဒီ2008ကြောင့်ပဲကျွန်တော်တို့အခုအပြောင်းလဲပြန်ဖြစ်တာပေါ့ဆိုတော့အဲ့ဒီစစ်ကကျွန်တော်တို့ဒီလိုနိုင်ငံရေးအင်အားစုတွေခလာဟိုကျွန်တော်တို့ဒီရုပ်ောက်ပွဲစနစ်တို့တော်တော်စနစ်တို့ဖြစ်အောင်ဖန်တီးပေးထားလို့တာလာတာဟိုဖြင်းရင်ပြောရရင်စက်ခံကြီးကဒါကိုမပြင်ပြင်ဘူးအခြေခံအဖြစ်ပေါ့နော်လို့အမြင်ဖြစ်ပြင်လဲနေနေပဲပေါ့ဒါပေမဲ့အဲ့ဒါဒီပါဝင်မျိုးဒီကျွန်တော်တို့ဒီမိုကရေစီအင်အားစုကြတော့ဟိုဒီလိုလာတာကတော့ပြင်ဖို့လာတာဆိုတဲ့အနေထားပေါ့ဆိုတော့ကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒီအခြေခံဥပဒေကကျွန်တော်တို့တိုင်းပြည်တစ်ခုမှာအသက်ပဲဆိုတော့ဒီအခြေခံဥပဒေခိုင်မာမှာကျွန်တော်တို့စနစ်ကခိုင်မာတော့မှာဆိုတော့အခုချိန်ဒီကျွန်တော်တို့အခြေခံဥပဒေကြီးကကျွန်တော်တို့ကပြင်မယ်ဖြစ်တယ်ဆိုတော့စနစ်ကမခိုင်ပါဘူးရင်းထိုးတယ်ဆိုတော့အဲ့ဒီထိုးနေမှုရဲ့ဘေးသက်ဆိုးကျိုးကဘာလဲဆိုတော့တမရုံကိုလိုအပ်နေတယ်လို့ပြောလို့ရမယ်ဘေးသက်ဆိုးကျိုးတွေအများကြီးဖြစ်တယ်တက်တာအဲ့ဒါဆိုတော့ကျွန်တော်တို့ကဟိုကိုအပြီးကိုကိုက်ပြီဆိုလို့ဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီအခြေခံဥပဒေကိုငြိမ်ငြိမ်လေးလက်ခံပြီးတော့အားကောင်းလာအောင်လုပ်ရမှာလားဟိုအခြေခံဥပဒေအချိန်ရှိတော့ပြင်ပြီးတော့ကျွန်တော်တို့ကဟိုဘယ်လိုပြောမလဲအဲစနစ်တစ်ခုရအောင်ဖြူတော့မလားဆိုရဲအဲ့ဒီတစ်ခုကြားထဲမှာကျွန်တော်တို့ပြိပခါဖြစ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာတက်မတော်ကအဓိကဗာပြတ်တနာရှိလဲဆိုတော့တက်မတော်ကဘယ်တော့အတိုင်းပါပြီးကျွန်တော်တို့ဒီအခြေခံဥပဒေကိုပြင်ဖို့ပြင်မလဲဒီမိုကရေစီစနစ်ကိုတို့ရဲ့လက်ခံနဲ့ပြောတယ်အခြေခံဥပဒေကိုပြင်ဖို့လဲတို့ဆန္ဒရှိတယ်ပြောတယ်အခုတခါဖက်ဒရယ်ကိုလည်းသွားမယ်လို့ပြောတယ်ဒါပေမဲ့ဒီအခြေခံဥပဒေကလုံးဝဖက်ဒရယ်ကိုသွားလို့မရဘူးအဲ့တော့အခြေခံဥပဒေတော့တော့လာလာဆင်းရဲဆင်းရဲပြင်နိုင်မှုလို့ပဲအဲ့လိုပြင်နိုင်မှုစ조사တာကိုတက်မတော်ကတကယ်တမ်းကျတော့တို့ကိုယ်တိုင်လမ်းဖွင့်မပေးသလိုအဲ့လို조사မှုတွေအားလုံးကိုလည်းတိုင်းပြည်ကိုဟိုဖြတ်လို့ဖြတ်စည်းဖြစ်သွားနိုင်တယ်တသိသွားနိုင်တယ်ဆိုရင်အမြင်မျိုးတွေခပြနေတာအစ်မတနာလေရခက်ဒါကြောင့်ပြည်သူလူထုအားမယုံကြည်ဖြစ်တယ်ဆိုတော့ဒီအခြေအနေကိုတက်မလို့ပကတာလေးရကျွန်တော်စပြီးတော့ပြင်ရမယ်လူထုရဲ့စိတ်ပူမှုတွေသိုးရိမ်မှုတွေတော့တစ်ဆက်ဆွဲတော့ကျွန်တော်ဒီနိုင်ငံအားစုတွေရဲ့ကျွန်တော်တို့စိတ်ပူပြီးတော့ကျွန်တော်တို့ပို့ပြီးတော့ဒီနိုင်ငံရေးကစားကုတ်တွေပို့ပြီးပြင်တင်လာရင်ကျွန်တော်တို့တိုင်းပြည်မှာမလို့အဖက်နဲ့ကျွန်တော်တို့မတည်ငြိမ်မှုတွေဖြစ်လာမယ်ဆိုတော့ဒါပြန်နောက်ဆက်တွဲဆိုးကျိုးတွေတော့ခါးခံမှာတိုင်းပြည်ပေါ့အဲ့တော့တက်မလို့အနေနဲ့ကတော့အများဆုံးကျွန်တော်တို့ဒီဖပြီးတော့အချိန်ကောင်းနေတယ်ကျွန်တော်ဒီလိုဒီကြည့်နေတောင်းလေးကိုပြပတ်တာလေးပြဆက်သွမ်းနေပြီကဟိုကျွန်တော်တို့အလုံးရဲ့အိမ်မက်ကိုနားလည်းပြီးပြီးတော့တက်သွမ်းတွေကိုပြီးတော့ရှင်းရတယ်ပြီးတော့သူတို့ရဲ့ဇာမေသိုးကိုလည်းဖြတ်ဖို့တာဟိုဖောက်ဖြတ်ဖို့ပေါ့နော်ဟိုဒါအချိန်ကောင်းပဲဆိုတော့ဒီလမ်းကိုရှောက်ဖို့လိုတယ်ဒီလိုစီအားစုတွေနဲ့ဒီတိုင်းသားအားစုတွေလက်တွဲပြီးတော့ရှောက်ဖို့လိုတယ်ဆိုတော့ပဲကျွန်တော်ကပြောချင်ပါတယ်
ကျွန်တော်တို့ရှင်တူဒီလမ်းပေါ်ရောက်နေလို့ပါကိုဥမောင်ညိုတူတူဆွနေမြန်မြန်လို့ရပါတယ်ခင်ဗျာဥမောင်ညိုကြားပါလား
ကြားပါတယ
်ဟုတ်ကဲ့တူတူလေးဆွနေမြန်မြန်ပြီးပါအ
ော်ဆွေးရတူတူတော့မရှိပါဘူးဒီပါနေရဟာရီကဟိုတော့တိတ်အမြင်ရှိချင်းပို့ပို့ပြောရရင်တော့ဟိုဘယ်လိုကောင်းလဲတိုင်းပြည်အတွက်ကြည့်ရတဲ့အဖွဲ့နဲ့မကြည့်ရတဲ့အဖွဲ့ဒါဒီနှစ်ဖွဲ့ပဲရှိတယ်ဟိုအဲ့လိုပဲတူတူတုတ်တုတ်ပြော
ဟုတ်ကဲ့ပါခင်ဗျာကိုမောင်ယူကျေးဇူးပါကျွန်တော်ကိုစီစုအောင်မြစ်ကိုမိကုန်းတစ်ခုမေးချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်အတွင်ကူးပြောင်းရေးရမြန်မာနိုင်ငံရဲ့အခြေအနေကအာဏာခွဲဝေရေးနဲ့တွားမယ့်အနေအထားမျိုးပေါ့နော်စစ်တပ်နဲ့ဒီမိုကရေစီကြီးကြအုပ်ချုပ်လာတဲ့အစိုးရရဲ့အနေအထားပေါ့ဒါပေမဲ့တပ်မတော်ရဲ့ဒင်းစာရှင်းလင်းပွဲမှာဒီအနာရပါတီကဖွဲ့စည်းပုံနဲ့မညီတာတွေလုပ်ခဲ့တယ်ဆိုပြီးဆွဆွဲသွားတာရှိပါတယ်အဓိကဆိုရင်တော့ဒီအတိုင်းပင်ခံဥပဒေကိုပြဋ္ဌာန်းခဲ့တဲ့ကိစ္စမျိုးပေါ့နော်အဲ့တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းတချို့နေရာတွေမှာ NLD စစ်တပ်နဲ့မညှိဝဲနဲ့သူတို့ဆုံးဖြတ်ခဲ့တဲ့နေရာတွေဥပမာဖွဲ့စည်းပုံပြင်ရေးသူတို့လွှတ်တော်တင်တာအစားလုပ်ခဲ့ပုံရပါတယ်အဲ့တော့တကယ်ပဲ NLD ကတပ်မတော်နဲ့စစ်တပ်နဲ့မညှိနိုင်မဲနဲ့ရှေ့ဆက်သွားဖို့ဖြစ်နိုင်ပါမလားကိုစီသူအောင်မြင့်အမြင်သိကြပါတယ
်အဓိကကတော့ဟိုတိုင်းပြည်ရဲ့ဟိုပေးထားခြင်းအရာဆိုရင်တော့ဟိုတပ်မတော်နဲ့အဲလောလောဆယ်ဖွဲ့စည်းပုံရပေးထားတာတော့တပ်မတော်နဲ့ဒီပောက်ခံအဲဒါအစိုးရနဲ့ပေါ့နော်အဲ့ဒါညှိနှိုင်းပြီးတွားရမယ်ဆိုတဲ့ဟောက်ကြောင်ပေးထားတာတော့အမှန်ပါပဲအဲ့ဒီအပေါ်မှာဟိုရုပ်ောက်ခံရတဲ့အစိုးရကလည်းဟိုညှိနှိုင်းပြီးတွားနိုင်တော့အကောင်းဆုံးပေါ့ဒါပေမဲ့ဒါကကျွန်တော်တို့တူတူသဘောရပြောတာပါဒါပေမဲ့တချို့သောကိစ္စတွေမှာဒီ MLD အစိုးရအနေနဲ့ဟိုညှိနှိုင်းပြီးတွားခြင်းပေမဲ့ဟိုတပ်မတော်ဘက်ကဘယ်လောက်ထိ အနှိမ့်နိုင်ခံတယ်အဲနှိမ့်နိုင်မှုအတွက်ကိုဘယ်လောက်ထိလမ်းဖွင့်တာပြီးသလဲဆိုတော့ကျွန်တော်တို့မသိဘူးအဲ့တော့တပ်မတော်ကအဲတပ်မတော်ဆိုတာကလည်းကျွန်တော်တပ်မတော်စစ်ကောင်းဆောင်တွေကိုပြောတာပါတပ်မတော်တခုလုံးပြောတာမဟုတ်ပါဘူးအဲတပ်မတော်ကောင်းဆောင်တွေကအဲ့လိုဖွင့်ပြီးမထားဘူးဆိုရင်တော့ဟိုတစ်ခါကအန်ဒရီမှာရွေးချယ်စရာလားလဲကျွန်တော်ထင်တယ်သိရှိမှာတော့မဟုတ်ဘူးအဲဆိုတော့ဟိုနှိမ့်လို့ရသလားမရဘူးလားဟိုမရဘူးဆိုရင်တော့လေဟိုလုတ်ပြန်ရှိတာသူကတော့ဟိုတန်းပြီအတွက်ကတော့ပြည်လူလူအခြေအတွက်ကတော့ဒီလုတ်ပြန်ရှိတာလောက်ရမှာပဲအခုဟိုခုနကမေးတဲ့မေးခွန်းနဲ့ဆက်ဆက်ပြီးပြောရရင်တက်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေဟိုပြင်ဆင်နေဆိုတဲ့ကိစ္စမှာမှန်ပါတယ်တကယ်တကယ်ကျတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာအရင်ရွေးရှင်းတယ်အဲတက်မတော်နဲ့ NLD နဲ့ဟိုပူးပေါင်းပြီးတော့မှပြင်ဆင်တော့မှသာရနိုင်တဲ့အနေအထားမျိုးပါဒါပေမဲ့ဟိုအရှိတိုင်းမှာပေါ့နော်ဘယ်လိုမျိုးရှိနိုင်ရတယ်ရှိနိုင်ရရမရဆိုတာကျွန်တော်တို့မသိဘူးဒါပေမဲ့အဲ့ဒီလိုအခြေအနေမျိုးမှာ NLD ကနေပြီးတော့မှအဲ့ဒီတော့မှတင်တယ်အတင်တဲ့ခါကျတော့တစ်ဖက်ကတတ်မလို့ကကောက်ွက်တယ်ကောက်ွက်တဲ့ခါကျတော့သူပြောတာကတော့ဒါလုတ်ထုတ်လို့မရဘူးမညီလို့ပြောတယ်ဒါပေမဲ့ခက်တာကအမေရိကန်ကဒေါက်တာဇော်မီမောင်အဖြေပေးသလိုပဲအိုးပရမတ်ကြီးသူ့တော်ထဲမှာတင်တဲ့အချိန်လုံးကတော့ဘာဖြစ်လို့မကောက်ွက်ပဲနဲ့အခုမှကောက်ွက်တာလဲနောက်ပြီးတော့မှခွဲကြည့်ဖို့အခြေခံဥပဒေနဲ့မညီဘူးလို့အခုဆိုရင်အပြင်းထန်ဆွဆွဲတာတွေရှိတယ်အဲ့တော့တကယ်တော့ဟိုခွဲကြည့်ဖို့အခြေခံဥပဒေအတိုင်းနဲ့ပြောရမယ်ဆိုရင်တတ်မလို့ကတမလို့လက်ရှိခေါင်းဆောင်တွေပြောဆိုရှိပြီးဒီကအဲ့ဒီစကားပြောခွင့်မရှိဘူးအဲ့ဒီစကားကိုပြောခွင့်ရှိတာကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရိုးရပဲပြောခွင့်ရှိတယ်အဲ့တော့တမလို့ခေါင်းဆောင်တွေအနေနဲ့အမေရိကအလုပ်တဲ့ဟာဒီစစ်တော်ကအလုပ်တဲ့ဟာဒီကဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့သူတို့ကဟိုယူဆတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေခုံရိုးကိုတည်ရမယ်ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ပါမယ်ဆိုတဲ့အဖွဲ့ကြီးကဒီလိုကိုလုပ်လို့ရနိုင်တယ်နောက်ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေခုံရိုးရဲ့အစိုးရကိုသူကနားထောင်ရမယ်ဒီတော့မှသာသူဟာဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်လာတဲ့ကာကွယ်ဆောက်ရှောက်ရတဲ့အဖွဲ့ကြီးဖြစ်ဖြစ်မှာအခုကတော့အဲ့လိုမဟုတ်ပဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြောမထားတဲ့အဖွဲ့ကြီးကိုအခြေခံဥပဒေကိုချိုးဖောက်တာပါတယ်ဆိုပြီးတော့မှပြောနေတာတွေဟာဖွဲ့စည်းပုံအခြေခံဥပဒေကိုမလိုက်လာတဲ့သဘောလို့ပြောရလို့လို့တော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တည်းဒီလိုက်အချိန်လဲဆီသွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥစီသူအောင်မြင့်နဲ့ကိုတီဟာသူကျေးဇူးအများကြီးတင်ပါတယ်တော်ရရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတည်းဒီလိုက်စီစဉ်လို့တော့ဒီမှာပဲရန်လာခွင့်ပေးပါခင်ဗျာ